အစစ်တောင်အာရှဒေသတွေမှာနျူကလီးယားပြန်ပွားမှုဆိုရင်မကင်ဖြစ်နေကြတဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေဟာကျင်းလာနေကြရင်ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာတွေ့ဆုံဆွေးနွေးကြတဲ့အခါနျူကလီးယားလုံခြုံရေးကိစ္စကိုအဓိကထားဆွေးနွေးကြဖို့ရှိပါတယ်။ဒေသတွေမှာရှိတဲ့နျူကလီးယားတန်အားပေးစက်ရုံတွေကနေနျူကလီးယားလက်နက်တွေမထုတ်လုပ်စေဖို့နဲ့အစမ်းဖက်သမားတွေနဲ့တခြားရာဇဝတ်ကိုင်းတွေကိုထ ASEAN ဖွဲ့ရဲ့ nuclear လုံခြုံရေးအစီအမံတွေဟာအောင်မြင်လာဖို့အလားအလာရှိပါမလား?ဦးကျော်ကျော်သိန်းကတင်ပြပေးပါရှင်
။ဒီကိစ္စအောင်မြင်ဖို့အလားအလာဟာဒေသရဲနိုင်ငံတွေအားလုံးကြားမှာပွန့်ပွင့်လင်းလင်းတန်လျာကင်းကင်းနဲ့သူလောက်တာကိုတိကိုလောက်တာသူတီးဆိုတဲ့အခြေအနေမျိုးဖန်တီးနိုင်တဲ့ပုံမှာမူတည်နေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်မန္တနာကြီး။တကယ်ကအာဆီယံဒေသတွင်နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်တစ်ခုဟာ1998ခုနှစ်မှာစအသက်ဝင်ခဲ့ပြီးတော့အာဆီယံဖွဲ့ဝင်10နိုင်ငံစလုံးကလိုက်နာကြဖို့သဘောတူလက်မှတ်ရေးထိုးထားကြတာပါ။ဒါပေမဲ့ပြဿနာကဒီစာချုပ်ကိုကမ္ဘာနျူကလ িয়ার အင်အားကြီးနိုင်ငံတွေကအတိမတ်မပြုတာကြောင့်တိတ်ပြီးတော့အာဏာတရားမှုမရှိဖြစ်နေတာပါပဲ။ဒီကြားထဲမှာမြန်မာနိုင်ငံကလည်းနျူကလ িয়ার ဓာတ်ပေါင်းဖို့တိစောက်မယ်ဆိုတဲ့သတင်းတွေကကြဲကြဲလောင်လောင်ကိုထွက်နေကြတာပါ။ဒေသရင်းနျူကလ িয়ার ကိစ္စကိုစောင့်ကြည့်လေ့လာနေပြီးသုံးသပ်ချက်ဆောင်မတွေကိုလည်းရေးသားနေတဲ့ Burma Digest Online သတင်းမဂ္ဂဇင်းထုတ်ဝေသူနဲ့အမှုဆောင် Editor ဒေါက်တာတေဇသူရိယကတော့အာဆီယံအနေနဲ့မြန်မာနိုင်ငံရဲ့နျူကလ িয়ার အစီအစဉ်ပေါ်မှာစိုးရိမ်မှုရှိတယ်လို့ဆိုပါတယ်။
ကျွန်တော်သိသလောက်ပေါ့နော်အာဆီယံဒေသတွင်းကနိုင်ငံတွေကတော့မြန်မာပြည်ကနျူကလ িয়ার ဆောက်တဲ့ကတော်တော်စိတ်ပူနေကြတယ်ကြာဟိုပြီးခဲ့တဲ့လပိုင်းလောက်တွင်းကပဲဒီကျွန်တော်တို့ဟိုဘာမတိုက်တဲ့မဂ္ဂဇင်းထဲမှာလည်းနျူကလ িয়ার ကြောင်းဒီပါလေးကြီးတဲ့အခါဟိုကျွန်တော်မိတ်ဆွေပေါ့လေဖိလစ်ပိုင်နိုင်ငံကဟိုအထက်လက်တော်ကကောင်းဆောင်နိုင်ငံရေး CIA ပြောင်းနေပေါ့ကျွန်တော်အဆက်အသွယ်ရတဲ့အခါမှာသူကလည်းသူတို့ဒေသတွင်းကနိုင်ငံရေးကောင်းဆောင်တွေတော်တော်စိုးရိမ်မင်းဖြစ်နေကြတယ်လို့ပြောပါတယ်ခင်ဗျာ
အခုလက်ရှိတရားဝင်သတင်းတွေအရဆိုရင်ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေဟာသူတို့နိုင်ငံတွေရဲ့လျှက်စစ်တပ်အားလိုအပ်ချက်ကိုဖြည့်ဆည်းဖို့ရမှာနျူကလ িয়ার နည်းပညာကိုအသုံးပြုဖို့စိတ်ဝင်စားကြတယ်လို့သိရပါတယ်ဒီလအတွင်းပြီးခဲ့တဲ့သတင်းပတ်တွေတုန်းကပဲ IAEA နိုင်ငံတကာနုမြူစွမ်းရည်အေဂျင်စီရဲ့အကြီးအကဲမိုဟာမက်အယ်ဘရာဒီဟာအဲ့ဒီနိုင်ငံတွေကိုလှည့်လည်သွားလာပြီးနျူကလ িয়ার ဆိုင်ရာကိစ္စတွေပြောဆိုဆွေးနွေးခဲ့ပါသေးတယ်မနေ့ကထွက်လာတဲ့ Writer သတင်းတစ်ပုဒ်အရကိုပဲအင်ဒိုနီးရှားမှာနျူကလ িয়ার ဓာတ်ပစ်စက်ရုံတစ်ခုတည်ဆောက်ဖို့တောင်ကိုရီးယားနဲ့အင်ဒိုနီးရှားတို့ဇူလိုင်လ25ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့တယ်လို့သိရပါတယ်။ဒီတော့အာဆီယံဒေသတွင်းနျူကလ িয়ার ကိစ္စရှေ့လာလာကိုဘယ်လိုများမြင်နိုင်ပါမလဲ။ဒေါက်တာဒေဇာရဲ့အမြင်က
အဲ့ဒါကတော့တကယ်လို့ကဲခုသူတို့ယူရီးယားမှာလည်းရခိုင်ကလေးကအဲ့လိုမျိုးစီမံကိန်းကြီးရှိတယ်လို့ကျွန်တော်သိရပါတော့။အခုမြန်မာပြည်ကလည်းတန်းနေမျိုးအငြင်းတို့အကောင့်တွေဖုံးနေပြီးဆိုရင်တော့ဟိုအပြိုင်ဆိုင်လုပ်ကုန်ကြတာမှပဲထင်တယ
်။ဒေသတွင်းမှာနျူကလ িয়ার လက်နက်မပြန့်ပွားဖို့အကျန်းဖက်အဖွဲ့အစည်းတွေနဲ့ရာဇဝတ်ကိုင်းတွေလက်ထဲဒီနည်းပညာနဲ့ဆက်ဆက်ပစ္စည်းတွေရောက်မသွားဖို့ရဟာဒေသရဲနိုင်ငံတွေကြားပွန့်ပွန့်လင်းလင်းပူပေါင်းဆောင်ရွက်မှုနဲ့ IAEA လိုနိုင်ငံတကာအဖွဲ့အစည်းရဲ့စောင့်ကြည့်ကြီးကြပ်မှုကအဓိကအရေးကြီးတယ်ဆိုတာကိုတော့ဒေါက်တာဒေဇာအပါအဝင်လေ့လာသူတွေကသဘောတူကြပါတယ
်။အကုန်လုံးကတော့ကျွန်တော်ထင်တာကတော့ဟိုပွန့်ပွန့်လင်းလင်းနဲ့တိုင်းပြည်ဆွေးနွေးကြဖို့ကျွန်တော်ထင်တာပဲခင်ဗျာ။ပွန့်ပွန့်လင်းလင်းတိုင်းပြည်ပြီးတော့တရားကိုယ်တော်အပြန်ပွန့်ပွန့်လင်းလင်းစစ်ဆေးခွင့်ပြုပြီးတော့ညီညာနဲ့ကိစ္စအတွက်ပဲနျူကလ িয়ার နည်းပညာသုံးမယ်ဆိုရင်တော့ကောင်းမယ်ထင်ပါတယ်ခင်ဗျာ
တကယ်ကတော့နျူကလ িয়ার နည်းပညာဆိုတာသုံးတတ်ရင်စေမသုံးတတ်ရင်ဘေးဆိုတာလို့လူသားတွေကိုအကျိုးပြုမဲ့ဘက်မှာအသုံးပြုရင်တကယ်ကိုချီလျော့ရောက်အကျိုးပြုနိုင်တယ်လို့အဖြက်စည်းဘက်ကတွေးပြီးတော့အသုံးပြုမယ်ဆိုရင်လေဒီနည်းပညာအသုံးပြုပြီးတော့တိုက်ခိုက်ခံရတဲ့သူတော်မကသုံးတဲ့သူလည်းလွတ်မှာမဟုတ်တဲ့နည်းပညာတစ်ခုဖြစ်ပါတယ်မှန်တယ်